ပြီးခဲ့တဲ့ရက်ပိုင်းအတွင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားမှုတူဖြစ်တဲ့မစ္စတာအိုနိုဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးမြန်မာစစ်အစိုးရတာဝန်ရှိသူတို့နဲ့တွေ့ဆုံခဲ့သလို NLD ပါတီခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုတွေရှိခဲ့ပါတယ်။အဲဒီတော့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနအဆင့်မြင့်အရာရှိတူရဲ့ခီးစဉ်ဟာဘယ်လိုအတိတ်ပဲကိုဆောင်ပါတယ်လဲ။မစ္စတာအိုနိုနဲ့ကိုယ်တိုင်တွေ့ခဲ့တဲ့ NLD ဗဟိုအလို့မှုဆောင်ဦးညံဝင်းက RFA ကိုအခုလိုပြောပြပါတယ်
။ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကညွှန်ကြားမှုမစ္စတာအိုနိုကသူ့ဗမာပြည်ကိုတစ်နှစ်မှ3လောက်လောက်ရောက်နေကြ။သူလာတိုင်းကျွန်တော်နဲ့လည်းတွေ့နေကြပါ။ပြောတယ်ဆိုတာကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့တော့ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေတို့ကိုဒီလိုသဘောထားရှိတယ်။ဒီသဘောထားကိုလည်းအစိုးရကိုလည်းသူတို့အရေးပြောပါတယ်အဲ့ဒါပြော
ဂျပန်အစိုးရပိုင်းဆိုင်ရာကစစ်အစိုးရကိုအခုလိုဓာတ်ရိုက်ပြောဆိုဖြောင်းပြမှုတွေဟာတကယ်လက်တွေ့မှာတင်သာမြင်သာတဲ့ထိရောက်မှုမျိုးရှိမလာဘူးလို့နိုင်ငံရေးအကဲခတ်တွေကထောက်ပြလိရှိပါတယ်တမိုင်းကြောင်းနဲ့ကြည်ပြီးရင်းနှီးဆက်ဆံလာခဲ့တဲ့ဂျပန်နိုင်ငံအနေနဲ့မြန်မာပြည်ရဲ့အပြောင်းလဲကိစ္စမှာတကယ်ပဲစိတ်အားထက်သန်မှုရှိပါရဲ့လားဒီမေးခွန်းနဲ့ပတ်သက်ပြီးဂျပန်နိုင်ငံသားကြီးဝန်ကြီးဌာနကို RFA ကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
။日本政府として今までミャンマー政府に対しても働きかけを続けていくということですね。
ဂျပန်နိုင်ငံသားကြီးဝန်ကြီးဌာနသတင်းထုတ်ပြန်ရေးပြောခွင့်ရအမျိုးသမီး Miss Eri Hiroshima ပြောပြသွားတာကမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာရေးအတွက်စစ်မှန်တဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ပေါ်လာဖို့အတွက်ဂျပန်အစိုးရဟာအခုချိန်ထိမြန်မာအစိုးရကိုတောက်လျှောက်တိုက်တွန်းနေခဲ့တာပါလို့ပြန်ဖြေသွားပါတယ်။ဒါဆိုရင်မကြာခင်မှာကျင်းပဝေရာရှိတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဂျပန်အစိုးရရဲ့သဘောထားကဘယ်လိုရှိနေပါသလဲ။တိုကျိုမြို့အခြေစိုက်မြန်မာရေးရာယုံရဲ့ညွှန်ကြားမှုဒေါက်တာမင်းညိုကအခုလိုရှင်းပြပါတယ်
။သူတို့ policy ကသူတို့တရားဝင်လည်းပြောထားပြီးသားလေ။အခုရွေးကောက်ပွဲလုပ်မယ်ဆိုရင်အားလုံးပါရမယ်။အားလုံးပါမယ်ဆိုတော့ဆန်းစုကြည်ပါမယ်ဆိုတဲ့သဘောပေါ့။နောက်တစ်ခါဒီရွေးကောက်ပွဲကတရားမျှတရမယ်။ပွင့်လင်းရမယ်ဆိုတဲ့ဟာသူတို့ရှိတယ်လေဆိုတော့အဲ့ဒီအချက်တွေနဲ့ညီတယ်ဆိုရင်သူတို့ကရွေးကောက်ပွဲရဲ့အဖြေကိုသူတို့တိမှပြုစရာရှိတာပေါ့တကယ်လို့မဟုတ်ဘဲနဲ့ NLD လည်းမပါဘဲနဲ့ဖြစ်သွားတယ်ဆိုရင်တော့သူတို့ကဒီရလက်ပေါ်မှာအတိမှပြုဖို့ခက်မယ်လို့တော့ထင်တယ
် NLD ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ် NLD ဘိုအလို့မှုဆောင်တူလည်းဖြစ်တဲ့ဦးညံဝင်းကတော့ဂျပန်အစိုးရရဲ့ရည်တည်ကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးအခုလိုပြန်လည်ပြောပြပါတယ်
ကျွန်တော်သိတာပြောရရင်ဂျပန်နိုင်ငံကဒီတစ်ခေါက်မဟုတ်ဘူးအရင်အရင်လည်းကသူတို့ကပြောတယ်ဒီမိုကရေစီရရှိရေးကြိုးပမ်းဆောင်ရွက်နေမှုကိုသူတို့ထောက်ခံတယ်သို့တော့သူတို့ကဒီလိုကိစ္စမျိုးတွေနဲ့ပတ်သက်ရင်အမေရိကန်နိုင်ငံတွေဖြစ်တဲ့အမေရိကန်တို့ဘာလို့လဲလဲညှိနှိုင်းပြီးမှသူတို့မူဝါဒတွေချတယ်ဆိုတော့အဲ့ဒါသူတို့အရင်ကပြောပါတယ
်ဒီနေရာမှာပြောစရာတစ်ခုကဂျပန်အစိုးရဟာစီအစိုးရကကျင်းပမဲ့ရွေးကောက်ပွဲကိုဘယ်လိုနည်းနဲ့မဆိုထောက်ခံသွားဖို့ရှိပြီးနောက်တက်လာမဲ့အစိုးရတွေကိုလည်းအကူအညီတွေပြန်ပေးဖို့ရာရှိတယ်ဆိုတော့အတီးမပြုတ်နိုင်သေးတဲ့သတင်းပါဂျပန်အစိုးရကဒီလိုလှုပ်ဆောင်ခဲ့မယ်ဆိုရင်အတိုက်ခံတွေဘက်ကငြိမ်းနေမှာမဟုတ်ဘူးလို့ဒေါက်တာမင်းညိုကဆိုပါတယ်
အခုတို့သူတို့သွားတဲ့ဟာကအခု EU သွားတယ်လို့ဟလာအမေရိကကသွားတယ်လို့ဆီဆူရနဲ့တန်တမာကြီးကဆက်ဆံပြီးတော့သူတို့လူကျင်တာကိုဟိုတိုက်တွန်းပြောဆိုသွားမယ်ဆိုတော့အယူဆနဲ့သူတို့သွားတာလှုပ်ရှားတာလို့ပဲကျွန်တော်တို့မြင်တယ်လေရုပ်ကောက်ပွဲရုပ်ကောက်ပွဲတာလို့ရုပ်ကောက်ပွဲကတရားမျှတရင်တော်ပြီဆိုတော့အယူဆဆိုရင်တော့ဒါကျွန်တော်တို့ဟိုအတိုက်ခံတွေဘက်ကတော့ဒါအပြင်းထန်ကန့်ကွက်ရမှာပဲလေဂျပန်ဆိုရအော
င်ဂျပန်နိုင်ငံဟာနိုင်ငံတကာမူဝါဒတွေချမှတ်ရမှာအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုထက်တွက်လိရှိသလိုအာရှဒေသတွင်းမှာတရုတ်ရဲ့ဩဇာကြီးထွားလာမှာကိုစိုးရိမ်နေတာကြောင့်မြန်မာနိုင်ငံပေါ်တင်းမာတဲ့ဆက်ဆံမှုမျိုးတွေလောက်ရခက်နေတယ်လို့ဒေသတွင်းအကြက်ခတ်တွေကမကြာခဏပြောဆိုနေကြကြောင်းပါခင်ဗျာ။